နေပြည်တော်ကသမရအိမ်တော်မှာဒီကနေ့မနေ့ပြုလုပ်ခဲ့တဲ့နိုင်ငံရေးဆွေးနွေးပွဲအတွင်းမှာဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့သဘောတူညီချက်ရခဲ့တာတွေညှိနှိုင်းလို့ရခဲ့တဲ့အခြေအနေမျိုးတွေရောရှိပါလားရှင
်ပုံမှန်တစ်ခုချင်းဆွေးနွေးတာတော့မရှိပါဘူးဒါပေမဲ့ပြောကြတဲ့အခါမှာတော့ဒါက process လုပ်ငန်းစဉ်ကိုဆိုတဲ့အခါကျတော့ဒီမှာပြောတာတော့အခြေခံယူဆတွေဖြစ်တယ်ခုနကလိုယုံကြည်မှုတည်ဆောက်ဖို့လိုတယ်အပေးအယူအ short တင်လုပ်ဖို့လိုတယ်နောက်တစ်ခါတိုင်းရင်းသားဒေသတွေရဲ့ကိုယ်ပိုင်ပြဋ္ဌာန်းမှုကိုပေါ်ဆောင်ပေးနိုင်ဖို့ social sharing နဲ့ power sharing တွေကိုပြန်ပြင်ပေးဖို့လိုတယ်ဆိုတော့ဒီလိုမျိုး concept တွေကိုပဲပြောတာကိုပုံမှန်တစ်ခုချင်းလိုက်ပြောတာတော့မရှိပါဘူး
အခုထွက်လာတဲ့သတင်းလေးအရာကာကွယ်ရေးဦးစီးချုပ်ကဒီ436ကိုဒီဥပဒေအတိုင်းပြင်ဖို့ဆိုပြီးတော့ဒီထဲမှာပြောသွားတယ်လို့သတင်းတွေထွက်ပါတယ်အဲ့ဒါရောဟုတ်ပါလားရှင
်သူရဲ့ပြောတဲ့ဟာအရာတိကျကျွန်တော်ပြောရမယ်ဆိုရင်ပေါ့ဗျာနော်ဖွဲ့စည်းပုံအခြေခံဥပဒေမှာအမှန်တကယ်လိုအပ်တဲ့ပြင်ဆင်ပြောင်းလဲရန်ကိစ္စတွေရှိလို့ရှိရင်လေဒီမိုကရေစီအနှစ်သာရကိုဖော်ဆောင်နိုင်တဲ့ဥပဒေနဲ့အညီပြင်ဆင်ရေးကိုတတ်မတော်ကထောက်ခံအားပေးသွားပါမယ်
ဟုတ်ကဲ့တမရအရေးချင်းတတ်မှတ်ချက်ဖြစ်တဲ့ပုံမှန်56စာလုံးကိုပြင်ဖို့အတွက်လွှတ်တော်ကစဉ်းစားမယ်ဆိုပြီးတော့လေအဲ့ဒီလိုဒီဆွေးနွေးကြရတယ်ဆုံးဖြတ်ကြရတယ်ဆိုပြီးတော့လေတတိယနေ့ထွက်ပါတယ်အဲ့ဒါရောဟုတ်ပါလားရှင
်ဒီမှာကျွန်တော်တို့ပုံမှန်တစ်ခုချင်းဆွေးနွေးတာမရှိပါဘူးခင်ဗျအ
ဲ့ဒီတော့ဖွဲ့စည်းပုံပြင်ဆင်နိုင်ဖို့အတွက်လွှတ်တော်တွေကပဲဆောင်ရွက်မယ်လို့အလုံးကသဘောတူညီလိုက်တဲ့သဘောလားဒါမှမဟုတ်လို့ရှိရင်ဆွေးနွေးကြရတဲ့သဘောလားရှင
်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီဆောင်ရွက်ဖို့လိုတယ်ဆိုပြီးတော့မှဒီယူဆကိုကျွန်တော်ဆွေးနွေးကြတာပါအမကြီးဒေါအောင်ဆန်းစုကြည်ကလည်း NLD အနေနဲ့အခြေခံဥပဒေဆိုင်ပြင်ပြောင်းလဲယူလမ်းပေါ်မှာထွက်ပြီးတော့လုပ်မှာမဟုတ်ဘူးဒီလွှတ်တော်တွင်းမှာလုပ်မယ်ဆိုတော့ပြောပါတယ
်ဖွဲ့စည်းပုံကိစ္စအပြင်အခုဒီအပြည့်ရညင်းချရေးကိစ္စနဲ့ပတ်သက်လို့ရောဘယ်လိုများဆွေးနွေးကြတာရှိပါလဲရှင
်ကျွန်တော်တို့တမတော်ကာကွယ်ဦးစီးချုပ်ကတော့ဒါအလုံးကဒီဂတိကဝတ်တွေကိုလိုက်နာဖို့စီကန်းတွေကိုလိုက်နာမှရမယ်။နောက်တိတူတူတူဝန်တော့ဝန်ဖြစ်စေဖို့လိုတယ်ဆိုတော့ကိစ္စမျိုးတွေပြောပါတယ်။နောက်တက်မလို့နေနေငင်းချင်းရဖို့အတွက်အစိတ်ချတိခံပြီးတော့ဆောင်ရွက်သွားမယ်ဆိုတော့လည်းပြောပါတယ်။အထူးသဖြင့်စိုင်းအိုက်ပေါင်းတို့ဦးခွန်ထုံးတို့ဘက်ကကြတော့လေဒီနေရာမှာတက်မလို့နေနေအကိုကြီးဖြစ်တဲ့အတွက်ကြောင့်မလို့ပို့ပြီးတော့မှစိတ်ချတိခံပြီးတော့မှဆောင်ရွက်ဖို့အပေးယူအ short တင်းတွေလုပ်ဖို့ဆိုတော့အကြံပြုရည်လည်းရှိပါတယ်။
ဒါပေမဲ့စစ်တပ်ဘက်ကသဘောထားတင်းမာမှုတွေရှိနေလို့ဒီဆွေးနွေးပွဲတွေကရှေ့မတိုးဘူးဆိုတဲ့သုံးသပ်ချက်တွေရှိပါတယ်။ဆိုတော့ဒါရီနဲ့ပတ်သက်ပြီးတော့ဆွေးနွေးကြတာဒါမှမဟုတ်ကာကွယ်ရေးဦးစီးချုပ်ဘက်ကပြန်ပြီးတော့ရှင်းပြတာမျိုးရှိပါလားရှင်
။တမလို့ကာကွယ်ရေးဘက်ကလည်းဒီတမလို့ရဲ့ယက်တိချက်တွေကိုရှင်းပြပါတယ်။သူကတော့သူတကောနေတိုင်းစမဲဆိုတဲ့ပြည်တော်စုစိတ်သက်ကိုခြေခံပြီးတော့ကွာဟာချက်တွေပေါ်မှာခြေပြတ်တဲ့သဘောထားအမြင်စိတ်ရှိတိခန့်တဲ့စိတ်ထားကောင်းတဲ့အားလုံးပါဝင်ဝမ်းနည်းဆွေးနွေးရမယ်။မိမိရဲ့ယူဆကိုပဲရှေ့တန်းမတင်မနဲ့ကွဲပြားခြားတဲ့အမြင်တွေကိုလေးစားလက်ခံပြီးတော့မှဝိုင်းလုံးကြမယ်ဆိုတဲ့သဘောပြောပါတယ်။နောက်တစ်ခုကတော့နိုင်ငံရေးအကျိုးမြတ်တွေလက်နဲ့နဲ့ဖိအားပေးတာမျိုးဟာမလုပ်သင့်ဘူးဆိုတာမျိုးလည်းပြောပါတယ်။
ဆိုတော့ဒီကနေ့တွေ့ဆုံဆွေးနွေးပွဲကနေမြန်မာနိုင်ငံရေးအတွက်ဘလို့ရလက်ကောင်းတစ်ခုထွက်လာတယ်လို့ဝန်ကြီးပြောနိုင်မလဲရှင်။ဘာဖြစ်လို့လဲဆိုဆွေးနွေးပွဲတက်ကြတဲ့သူတွေကတယောက်ကို10မိနစ်နှုန်းစီပဲဆွေးနွေးခွင့်ရတယ်ဆိုတော့ဒီဆွေးနွေးပွဲရဲ့ရလက်ဆိုရင်ဝန်ကြီးဘလို့သုံးသပ်မလဲရှင်
။ဒီဆွေးနွေးပွဲကရလက်ကပထမဆုံးဒီကောင်းဆောင်တွေဒီမှာလာစုပြီးတော့မှမိမိတို့ရဲ့ကွဲပြားခြားနားတဲ့အမြင်တွေအလုံးကိုပြောပြီးတော့မှအဖြေရှာဖို့သဘောတူတယ်ဆိုတော့အင်မတန်မှဒါအရေးကြီးတဲ့တိုးတက်မှုတည်းပေါ့။ကျွန်တော်တို့ဒါဟိုတိတ်တီးဆွေးနွေးပွဲတွေဆိုတဲ့သဘောတဘာဝတော့ဗျာပထမဆုံးဆင့်မှာတော့ကောင်းဆောင်တိုင်းကမိမိတို့ရဲ့ရည်တည်ချက်ကိုအရင်ပြောတာပေါ့နော်ပြီးတော့မှဒီမှာပြန်မှန်ပြောတဲ့ပုံမူတည်ပြီးတော့မိမိရဲ့အဖွဲ့အစည်းတွေမှာဒုတိယဆင့်ပြန်ပြီးတော့မှဆွေးနွေးကြမှာပေါ့ဆွေးနွေးပြီးတော့မှနီလန်းကောင်းတွေပေါ်ထွက်လာတဲ့ခါမှာနောက်တစ်ခါထပ်တွေ့ဆုံနိုင်မှုဒီလိုမျိုးနဲ့ပဲသွားမှာဖြစ်ပါတယ
်ဟုတ်ကဲ့ဒါဆိုရင်ဝင်ကြီးပြောတဲ့သဘောကြဒီလိုတွေ့ဆုံဆွေးနွေးမှုမျိုးတွေနောက်ထပ်ရှိအောင်မယ်ဖြစ်လာအောင်မယ်ပေါ့နော
်မှန်ပါတယ်ခင်ဗျတမန်ကြီးကလည်းသူ့ရဲ့ညီကုန်းချုပ်မှာဒီရရလက်တွေပေါ်မူတည်ပြီးတော့မှနောက်ထပ်တွေ့ဆုံမှုမျိုးတွေဆက်ပြီးတော့ဆောင်ရွက်သွားမှာဆိုတဲ့အကြောင်းလည်းထည့်သွင်းပြောသွားပါတယ
်ဒီတွေ့ဆုံဆွေးနွေးပွဲဟာမြန်မာနိုင်ငံမှာမကြခင်ကျင်းပတော့မယ့် ASEAN ထိပ်သီးဆွေးနွေးပွဲအတွင်းမှာဖိအားပေးမှုတွေရော့အောင်အခုလိုမျိုးတွေ့ဆုံဆွေးနွေးပွဲလုပ်လိုက်တယ်ဆိုတဲ့အမြင်နဲ့သုံးသပ်ချက်တွေရှိပါတယ်ဒီအပေါ်မှာဝန်ကြီးဦးရထွတ်ဘယ်လိုမြင်ပါလဲရှင်
အဲ့လိုပြောတဲ့ပြောဆိုချက်တွေအားလုံးကိုကျွန်တော်လက်မခံပါဘူးပယ်ချပါတယ်။ဘာဖြစ်ဆိုတော့ဓမ္မဟိတောင်းဆန်းစုကြည်တို့ဖွဲ့စည်းပုံခြေကဥပဒေဆိုင်ရာကိစ္စတွေတွေလေးပွင့်ဆိုင်ဆွေးနွေးတင်တယ်လို့အယူဆပြောနေကိုကကျွန်တော်ကပြောထားတဲ့သဘောထားနှစ်ခုရှိပါတယ်။တစ်ကတော့ကျွန်တော်အားလုံးပါဝင်နိုင်မှုတွေကျန်တဲ့ပါတီဖွဲ့စည်းလည်းပါဝင်တင်တယ်ဆိုတော့ပြောခဲ့ပါတယ်။နှစ်ကတော့ပြည်အောင်စုတတော်တွင်းမှာလည်းဖွဲ့စည်းပုံခြေကဥပဒေလေးလက်သုံးသပ်ရေးကော်မတီကလုပ်နေတာရှိတယ်။အဲဒီကော်မတီရဲ့လှုပ်ဆောင်ချက်ကိုလည်းစောင့်ကြည့်သင့်သေးတယ်လို့ကျွန်တော်တို့ပြောခဲ့တာရှိပါတယ်။အခုကျတော့အောက်တိုဘာ22ရက်နေ့မှာကော်မတီကဆင်ခံစာတင်သွင်းပြီးသွားပါပြီ။တစ်ဖက်ကလည်းငြိမ်းချမ်းရေးဆွေးနွေးပွဲမှာတော်တန်ခီးရောက်ပြီးတော့နောက်ဆုံးအဆင့်ကိုရောက်တော့မယ်။အဲ့တော့ဒီလိုခြေနှစ်ခုကြောင့်ဒီစည်းဝေးကိုကျွန်တော်တို့လုပ်တာပါဘို့။ဥပမာလာမှာဖြစ်လာကြအောင်တော့အာဆီယံထိပ်သီးစည်းဝေးလို့လည်းမဆိုင်ပါဘူး။ပြားပေးတာရောဆိုတဲ့ကိစ္စမဟုတ်ပါဘူး
။ဟုတ်ကဲ့။ဒေါက်ဆာစုကြည်ကဒီတွဲဆုံဆွေးနွေးပွဲအပြီးသတင်းတောက်တွေနဲ့သူနေ့လယ်ပိုင်းတွေ့တဲ့အခါမှာပြောတာရှိပါတယ်။ NLT အနေနဲ့လေးပွင့်ဆိုင်ဆွေးနွေးရေးကိုစုကင်ထားမယ်။ဒါဟာလိုအပ်တဲ့ကြောင်းလို့သူပြောပါတယ်။အဲ့တော့ဝင်ကြီးတို့အနေနဲ့ဒီလေးပွင့်ဆိုင်ဆွေးနွေးရေးဆိုတာကိုဖြစ်လာနိုင်စရာရှိပါလားရှင်။
ကျွန်တော်တို့ကတော့လက်ရှိကျွန်တော်အချိန်ထိကျွန်တော်နားလည်ထားတာကတော့ပေါ့နော်ကျွန်တော်အဖွဲ့ကြီး၅ဘွဲ့ပေါ့နော်လူသားနိုင်ငံရေးအင်အားစုအဖွဲ့ကြီး၅ဘွဲ့ရဲ့တွေ့ဆုံမယ်ဆိုတဲ့မူပုံတွေကပဲကျွန်တော်တို့နောက်ထပ်ဆွေးနွေးပွဲလေးဖြစ်မဲ့သဘောမှာရှိပါတယ်
ဟုတ်ကဲ့ဝန်ကြီးကြီးအထွတ်အခွင့်လို့ဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်